ဝါရှင်တန်မှာဖွင့်ထားတဲ့ဗြိတိန်တန်ယုံကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သူ့အစိုးရကိုပြင်းပြင်းထန်ထန်ဝေဖန်ထားတဲ့တန်တဗန်ကျေးနှံတစ်ဆောင်ပေါက်ကြားသွားလို့ဗြိတိန်အတွက်မျက်နှာပူစရာဖြစ်နေတဲ့အချိန်မှာသမ္မတထရမ့်ကဝါရှင်တန်ဆိုင်ရာဗြိတိန်တန်အမတ်ကြီးကိုပေါ်တော်တော်နဲ့ရည်စရာကောင်းတဲ့သူဟိတ်ခံများတဲ့အယူဆသဖြင့်ပြစ်တာမှာခေါ်ပေါ်ရေးသားတယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးကိုလည်း Brexit စစ်စာဆွေးနွေးပွဲတွေကိုအောင်မြင်အောင်မလုပ်နိုင်ခဲ့ဘူးဆိုပြီးတော့ဝေဖန်ပါတယ်။သမ္မတထရမ့်နဲ့ဗြိတိန်နိုင်ငံတို့ကြားဖြစ်လာနေတဲ့ဆက်ဆံရေးအခြေအနေတွေကိုကိုရဲမင်းထွန်းကစူးစီးတင်ပြထားပါလိမ့်ရှင်
။ American နဲ့ British နိုင်ငံအကြားရှိတဲ့အထူးဆက်ဆံရေးကိုခိုင်မာစေဖို့ဇော်လအစောပိုင်းကပဲ British နိုင်ငံကိုနိုင်ငံတော်ခီးပွားရောက်ခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ဟာဒီအပတ်ထဲမှာတော့ဗြိတိန်တန်ယုံကတန်တမာကျေးနှံစာပေါ်ကြားမှုတွေလို့ကြောင်းဝါရှင်တန်ကဗြိတိန်တန်မှကြီးနဲ့ဗြိတိန်ဝန်ကြီးချုပ်တို့အပေါ် Twitter မှာပြည်ပြည်ထန်ထန်ဝေဖန်ပြောဆိုလာခဲ့ပါတယ်။ဒီကိစ္စမှာသမ္မတထရမ့်ကိုညံပြင်းသူစိတ်တမလုံးချုံသူအရေးချင်းမပြေဝသူလို့ဝေဖန်ထားတယ်လို့ထရမ့်ရဲ့ American ဆိုရကိုလည်းအနှစ်သာရပြည်ပြေဝဝရှိတဲ့ပုံမှန်အစိုးရတည်းကဖြစ်လာလိမ့်မယ်လို့မထင်ဘူးဆိုတဲ့အချက်လည်းပါဝင်ခဲ့ပါတယ်။ဒီတန်တမာကျေးနှံစာကိုတုံ့ပြန်တဲ့အနေနဲ့ဒီကိစ္စ Twitter မှာသမ္မတထရမ့်ကဗြိတိန်တာမကြီးကင်ဒရက်ကိုပေါ်တိုတိုနဲ့ရည်စရာကောင်းသူဖြစ်ရေးသားထားတယ်လို့ဒီတာမကြီးကိုသူမသိရှိကြောင်းလူတွေကတော့ဟိတ်ဟန်များတဲ့အယူလိုတော့သူ့ကိုပြောကြောင်းအမေရိကန်နိုင်ငံဟာယနေ့ကမ္ဘာမှာစီးပွားရေးနဲ့နိုင်ငံရေးမှာနံပါတ်၁ဖြစ်တယ်ဆိုတာကိုဒီတာမကိုပြောလိုက်စမ်းပါလို့ရေးသားခဲ့ပါတယ်။အလားတူပဲဝန်ကြီးချုပ်ထရီဇာမေးကိုလည်း British Citizen Celebrity မှာသူ့အကြံဉာဏ်ကိုမယူဘဲခန့်ကျင်ကျဆောင်ရွက်ခဲ့တယ်လို့ဝေဖန်ခဲ့ပါတယ်။လန်ဒန်ဘက်ကတော့လက်ရှိနိုင်ငံရေးဝန်ကြီးလည်းဖြစ်လက်လက်နေတဲ့ဗြိတိန်ဝန်ကြီးချုပ်ယာရူးကိုညီမထားသူလည်းဖြစ်တဲ့ Jeremy Hunt ကသမ္မတထရမ့်ရဲ့ဝေဖန်ချက်ဟာလိဇာတမှုညော်နေတာကိုပြသနေပြီးမှားယွင်းနေပါတယ်လို့ဆိုပါတယ်။ဗြိတိန်တပ်မတွေဘက်ကလည်းသူကအခုလိုကာကွယ်ပြောဆိုခဲ့ပါတယ
်။ We pay them as taxpayers to give us their frank assessment of the situation in the countries where they are serving.
သူတို့တာဝန်ကျနိုင်ငံကအခြေအနေတွေကိုဒီလိုပွင့်ပွင့်လင်းလင်းပြောပြီးနိုင်ငံကိုအစီအခံတင်ပြဖို့အတွက်အခွန်ထမ်းပြည်သူတွေရဲ့ပတ်စံကိုတုံးပြီးသူတို့ကိုဆေလွတ်ထားတာပါ။ဝါရှင်တန်ကတာမန်ကြီးကလည်းဒီအလုပ်ကိုလုပ်နေတာပါပဲ
။ဒီလိုကာကွယ်ပြောတယ်လို့သမ္မတထရမ့်ကဗြိတိန်တာမန်ကြီးနဲ့အဆက်ဆံလုပ်တော့မှာမဟုတ်ဘူးလို့မနေ့ကပြောထားတာကိုလည်းဂျော်ဂျီဟက်ကသူသာဗြိတိန်ဝန်ကြီးချုပ်ဖြစ်လာရင်ဒီတာမန်ကြီးကိုပဲဝါရှင်တန်မှာဆက်လက်ထမ်းထားမယ်လို့ Twitter မှာတုံ့ပြန်ရေးသားလိုက်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ရာဂျီဟက်ဂျော်ဂျီဟက်နဲ့အပြန်ဝင်ရောက်အရွေးချာမယ်နိုင်ငံရေးဝန်ကြီးဟောင်းဘော်ရစ်ဂျွန်ဆင်ကတော့အခုလိုပြောပါတယ်။
Well, look, I've got a good relationship with the White House, and I've had no embarrassment in saying that. I think it's very important that we have a strong relationship with.
ကျွန်တော်နဲ့အင်ဂျီရိုတို့ကြားသိကောင်းတဲ့ဆက်ဆံရေးရှိပါတယ်။အရေးကြီးတာကကျွန်တော်တို့နိုင်ငံကြားမှာအထူးဆက်ဆံရေးတည်းရရှိနေတယ်လို့အမေရိကန်နိုင်ငံဟာဗြိတိန်နိုင်ငံရဲ့အရေးကြီးဆုံးမဟာမိတ်နိုင်ငံဖြစ်နေပါတယ်။အနာဂတ်မှာလည်းနိုင်ငံရေးစည်းရေးအရေးကြီးဆုံးမဟာမိတ်ဖြစ်ဆက်ရှိနေဦးမှာပါ။ပြည်ထောင်စုပတ်သက်ပြီးတော့ကျွန်တော်ကိုယ်တိုင်လည်းဝန်ကြီးချုပ်မေရဲ့ညှိနှိုင်းဆွေးနွေးမှုတွေကိုအတော်လေးဝေဖန်နေသူတယောက်ပါ။ဒါကြောင့်လည်းကျွန်တော်ဝန်ကြီးချုပ်ရာထူးကိုဝန်ခံဖို့လုပ်နေတာဖြစ်ပါတယ်
။ဝါရှင်တန်ကိုရောက်နေတဲ့ဗြိတိန်နိုင်ငံကကွန်ဂရက်ဝန်ကြီးလီယမ်ဖောက်စ်ကတော့သမ္မတထရမ့်ရဲ့တမီအီဗန်ကာထရမ့်နဲ့ပေးဆုံဆွေးနွေးဖို့ရှိလို့အဲ့ဒီဆွေးနွေးပွဲမှာဒီပေါ့ချာမှုကိစ္စတောင်းပန်ပဲလို့ဆိုပါတယ်။အဲ့ဒီဆွေးနွေးပွဲကိုဗြိတိန်တာမကြီးတက်ရောက်မရောက်တော့မသိသေးပါဘူး။ဒီကနေ့မှာတော့အမေရိကန်ကုသရေးဝန်ကြီးဝင်ကြီးဝီလ်ဘာရော့စ်ကလီယမ်ဖောက်စ်ရဲ့ studio board ကိုရုတ်တရက်ဖျက်သိမ်းလိုက်ပါတယ်။အကြောင်းကတော့ဒီ series ကိုဗြိတိန်တာမကြီးနဲ့တက်ရောက်မှာဖြစ်လို့လို့ဆိုပါတယ်။ဝန်ကြီးချုပ် Theresa May ကတော့တာမကြီး Dorek ကိုအပြည့်အဝထောက်ခံတယ်လို့တရားဝင်ထုတ်ဖော်ပြောကြားပေမဲ့ဗြိတိန်တာဝန်ရှိသူတချို့ကဒီပေါ့ချမှုကြောင့်တာမကြီးကိုအစားထိုးဖို့များတယ်လို့တိုးတိုးတိတ်တိတ်ပြောကြားနေကြပါတယ်။ဒီပေါ့ချမှုက British ကိုအပြည့်ထောက်ခံသူ Isabel Oakeshott ဆိုသူစီကိုပေါ့ချခဲ့တာဖြစ်ပါတယ်။သူကတခါတည်းရန်တရေတောင်အလုံးလုံးကန်တယ်လို့ British Party ကောင်းဆောင်နိုင်ဂျာဖာရာရှ်နဲ့ယင်းဒီတူလည်းဖြစ်ပါတယ်။တာမကြီးဒိုရက်ကတော့ EU ဥရောပသမဂ္ဂကိုလိုလားသူအမကန်တူဖြစ်ပြီးတစ်ချိန်က EU အခြေစိုက်ဘရပ်ဆဲလ်မြို့မှာတာဝန်ထမ်းဆောင်ခဲ့မှုတူဖြစ်ကြောင်းပါခင်ဗျာ။